မင်္ဂလာပါရှင် RFA မြို့သမီးကဏ္ဍအစီအစဉ်ကကျဆိုပါတယ်ဒီတစ်ပတ်တော်တက်ရှင်တွေကိုမိတ်ဆက်ပေးချင်တာကပြီးခဲ့တဲ့သတင်းဘက်ကကျင်းပခဲ့တဲ့တက္ကသိုလ်ဒီဂရီကောလိပ်ပေါင်းစုံမြန်မာစကားပြောစွမ်းရည်ပြိုင်ပွဲမှာပထမဆုရခဲ့တဲ့မဟာဝိဇ္ဇာပထမနှစ်ကျောင်းသူမတ်ကြညိုသင်ပါအ
ဲကြောင့်ဘက်ကိုနှလုံးသားနဲ့ရွေးချယ်တာကောင်းနေဆိုတော့ကောင်းဆင်ဘက်ကနေဒီဘက်ကသကုံမောင်လေးတွေကိုကျမကခြေချုပ်အားပါဖြစ်ပါတယ်မောင်လေးတို့တစ်ခုစဉ်းစားတော့တစ်ခုရှင်သူမျိုး၅ပါးကိုမောင်လေးတို့သိရမှာလားရှင်မိမိခိုးသူမချင်မနစ်သက်တော်သူတွေ
အိမ်တော်ဘက်ကိုဘလို့ရွေးချယ်တင်တယ်လဲဆိုတော့စကရီလူပွဲနောက်ဆုံးလေးကသူ့ရဲ့ချစ်ပါချက်တချို့ကိုကြားခဲ့ရတာပါအဲ့ဒီစကရီလူပြိုင်ပွဲအတွက်ကိုသူဘလို့တွေပြင်ဆင်ခဲ့ရပါလဲ
ဒီပြိုင်ပွဲရှိရဆိုတော့ညီမတို့ကတကယ်တကယ်အလိုမှသိရပေါ့တောင်းအဆင့်ရွေးပွဲကိုညီမရဲ့ညီမတကယ်ချင်းကဝပြိုင်ရတယ်ကျောင်းကနေပေါ့အဲ့အမှန်အများဆုံး၃ယောက်ကညီမတို့အဖွဲ့ညီဆက်ဖွဲ့ရတာပေါ့အောက်မြန်မာပြည်ဆို28ကျောင်းပေါ့အထက်မြန်မာပြည်24ကျောင်းညီမတို့ကအောက်မြန်မာပြည်မှာပြိုင်နေလေးတင်တက်တယ်ပေါ့အဲ့မှာညီမတို့ကျောင်းဒုတိယပေါ့အရင်ဒုတိယအကြိမ်ညီမတို့ကစွန့်ရည်ပြိုင်ပွဲစွန့်ရည်6နဲ့ပြိုင်နေတဲ့ပွဲမှာလည်းညီမတို့ကပဟုအဆင့်ပေါ့နိုင်ငံအဆင့်ညီမတို့ကတက်လာပြီးပြိုင်နေတဲ့လူတွေပါအဲ့ဒီအရင်တောင်းပွဲကအတွေ့အကြုံနဲ့ညီမတို့ကပြိုင်တာပါဟုတ်ကဲ့
အဲ့ဒီနောက်ဆုံးနေ့ရပြိုင်ပွဲမှာသူ့ရဲ့စကားပြောဟန်တဖက်အဖွဲ့ကိုခြေပဟန်တွေကလူမှုကွန်ရက်ဆာမျက်နှာတွေမှာအတော်လေးရေပန်းစားခဲ့ပါတယ်။ဒီလိုတဖက်အဖွဲ့ကိုအချက်အကျခြေပနိုင်အောင်လို့သူဘယ်လိုကြိုးစားခဲ့ပါလဲ
။ရပါစားပြင်းများဖတ်တာပေါ့ညီမတို့။ငငယ်ရဒီစားအုပ်တွေနဲ့ကြီးရယ်။ TV ကြည့်တာထပ်ပေါ့ TV ကြည့်တာ TV ဂိမ်းကစားရင်ညီမတို့ဂိမ်းလုံးဝကစားများတယ်။ဟိုတခါတလေမှဒီခလေးလေးတွေဆော့တဲ့ဂိမ်းတော့ဝယ်ကစားတာပေါ့။အဲ့တော့ညီမတို့ဒီရပါစားပြင်းနဲ့ငငယ်ရကြီးခဲ့တော့ကြောက်ဒီစိတ်နဲ့ပဲလှုပ်တော့ပေးတာပေါ့။ပြောညီမတို့ညီမတို့ကမေဂျာဆိုတဲ့အတွက်တငါနိုင်တငါပေါ်မှာဒီဟာရင်းနဲ့အနည်းငယ်နီးကပ်နေတော့ဒီကနေပဲညီမတို့လှုပ်တော့ပြရပါ
ပြမွေးတစ်ချောင်းမှာအခက်အခဲတွေကြုံရတာတွေရှိခဲ့တယ်လို့လဲသူကအခုလိုပြောပြပါတယ
်ပြန်ဝဲကဆောင်းမွေးနဲ့အရင်နီးတယ်ညီမတို့အခု18ရက်နေ့ဆောင်းမွေးပြရမယ်ပေါ့ညီမကအခုမဟာဝိဇ္ဇာပထမနှစ်ပေါ့ရှိပြီစီမူကတော့များတာပေါ့ပြီးတော့ကိုယ်ကျောင်းကိုယ်စားပြုနေတဲ့ဝင်ပြိုင်ရတော့ဆင်ပေါ်မှာဒါပြဒါရထုံးလို့နော်ဗောညီမတို့အရင်ပြိုင်မှုပဲပွဲရကြတယ်အဲထုံးတာလည်းမဟုတ်ဘူးရိုက်ကူးမှုကလည်းဒီဟာမှတ်တမ်းတင်ရုံလောက်ပဲရှိရဲဆိုတော့ညီမတို့ကအဲ့လိုမျိုးကြီးဖိတ်ပြီးဒီမှုအလောင်းမရှိဘူးဒီဟာကကြတော့နေပေါ်မှာအချက်ပွဲမလားဒါရထုံးလို့နော်ဆိုတော့စကားမာဝါမလားညီမတို့စကားကအစွန်းနှစ်ဖက်ရောက်သွားမလားတခုခုနဲ့ညီဆုံးတာများဖြစ်မလားဆိုညီမတို့ကအဲ့လိုအရောဖိတ်ပြီးဒီမှုများတယ်အရှင်ပြညီမတို့ကဘာလို့ကပ်နေထဲထားတာဒီပြိုင်ပွဲအစတည်းကဗောဒီအောက်မြန်မာပြည်ကပြီးခဲ့တဲ့25ရက်လောက်ညီမတို့ကကပ်နေမှာနေရတဲ့အတွက်ဒီအနေအစားပေါ့လူတွေသိမရှိဘူးဆိုရင်မဲ့လေဒီကိုယ်အိမ်တော့တော့ပဲပြေစုံနိုင်ပါမလဲပြောရိုက်ကူးရင်းနဲ့ဆိုတော့ညီမတို့ကပြိုင်ပွဲမစခင်ပြိုင်ပွဲက6နာရီစမယ်ဆိုတော့ညီမတို့ကနေ့လယ်7နာရီတည်းကပြိုင်ပွဲသွားပြီးညဘက်ဆိုရင်7နာရီလောက်မှကပ်မှုပြင်ရောက်တယ်ပေါ့အဲ့လိုခက်ခဲရှိတာဟုတ်
မြန်မာစကားပြောစွမ်းရည်ပြိုင်ပွဲကမတ်ကြညိုသင်းရဲ့ခြေပါချက်တွေကိုကြိုက်နှစ်တက်ကြတဲ့အတွက်လူမှုကွန်ရက်တွေမှာမျှဝေခဲ့ကြတာတွေနဲ့ပတ်သက်ပြီးတော့လည်းသူ့ရဲ့ခန်းစားချက်ကိုအခုလိုကြားရပါတယ်
။မှန်အတိုင်းပြောရရင်တော့ညီမတို့ကဒီတက္ကသိုလ်တိုင်ဝမ်ထဲမှာပဲနေလာတာပေါ့အပြင်နဲ့ပေါ့ဒီ public နဲ့လည်းညီမတို့ကထိတွေ့မှုမရှိဘူးတိတ်ပြီးတော့ညီမတို့ကလည်းညီမတို့ပြန်မလို့ဆိုတော့ညီမတို့တောင်းစားအောင်ချင်းချင်းပဲပြိုင်နေပေါ့ပေါ့ခအငင်းသားဆရာမကြီးနာမည်ကြီးတဲ့ဆရာကြီးဆရာမကြီးကတော့ဒိုင်လုပ်တယ်ပေါ့အဲ့လို public နဲ့ထိတွေ့ရမရှိဒီတိုင်းဘွဲကကျတော့ voting လည်းပါတယ်ပြီးတော့ဓာတ်ရိုက်ထုတ်လွှင့်တာလည်းပါတယ်ဆိုတော့ဘယ်လိုပြောရမလဲအပြင်ကဒီရိုက်ခတ်မှုတော့များတာပေါ့ညီမတို့ကအမှုပညာရေးလည်းမဟုတ်ဘူးအစိုးရလည်းမဟုတ်ဘူးမိန်းမမကြီးလည်းမဟုတ်ဘူးတော့ဒီလိုအပြင်ကဝေဖန်မှုတွေများလာတဲ့အခါမှာတော့ဖိတ်ရှုပ်မှုနည်းနည်းပါလို့ရှိရအောင်
လက်ရှိမြန်မာပြည်ကကျောင်းသူကျောင်းသားတွေနဲ့ပတ်သက်ပြီးတော့လဲသူကအခုလိုပြောပါတယ်
။ကျောင်းသူကျောင်းသားတွေအချင်းချင်းအခုကမြန်မာတို့စီမံကအလုံးလက်မဲ့များအလုံးလက်မဲ့များတဲ့အတွက်မြန်မာတို့ကဝါသနာအနောက်ကိုမလိုက်ရဲကြဘူးမြန်မာတို့တက်ရမှာ90ကျော်ရိုင်းတော့ဝါသနာအနောက်ကိုမလိုက်ရဲကြတဲ့အတွက်ဟိုအလုံးရလွယ်တဲ့လုံးရမှုတည်ကြတဲ့လမ်းကိုပဲလိုက်ကြတယ်။လာစားကောင်းတဲ့လမ်းကိုပဲတက်ဖို့ပါတွေးကြကြတယ်ပေါ့။ဟိုဝါသနာအနောက်ကိုလိုက်စီခြင်းနဲ့ဝါသနာအနောက်ကိုလိုက်မှာနောက်ကအလုံးကပါလာမှာပေါ့ကိုဝန်နာပါတဲ့အရာမှာတရားရပိုင်းလုံးကျူးကျွန်မဲ့ဆိုပေါ့အဲ့လိုမျိုးပါဟုတ်ကဲ့
နောက်ဆုံးအနေနဲ့ကျောင်းသူကျောင်းသားမောင်ငယ်ညီမငယ်တွေအတွက်မတ်ကြညိုတင်းရဲ့တင်းစကားကိုလည်းနားဆင်ကြည့်ပါအောင်ရှင
်ဟိုမြန်မာဘာသာစကားကလည်းအရေးပါပါတယ်ပေါ့မြန်မာဘာသာစကားကိုကျွမ်းကျင်စွာပြောနိုင်မှာညီမတို့နိုင်ငံကကမ္ဘာအလယ်မှာဒီဘာသာစကားနဲ့ပဲထိုးပေါက်နိုင်မှာပေါ့အဲ့တော့မြန်မာဘာသာစကားကိုလည်းအလေးထားကြပါအဲ့အာမှာစာပေညီမလူမျိုးတင်းမှာဖြစ်တဲ့အတွက်ဒီမြန်မာဘာသာစကားကိုကျွမ်းကျင်စွာမပြောနိုင်တာကိုကိုယ်စရာကြီးတစ်ခုလုံးမမြင်ကြည့်ကြပါနဲ့လို့မပြောချင်ပါဘူ
း။တက္ကသိုလ်ဒီဂရီကောလိပ်ပေါင်းစုံမြန်မာစကားပြောစွမ်းရည်ပြိုင်ပွဲမှာပထမဆုရခဲ့တဲ့မတ်ကြညိုတင်ပါရှင်။ နားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။